ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်မှာဒီသတင်းပတ်ထည့်ဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းဘင်္ဂလားဒေ့ရှ်နဲ့ဂျာဆောက်တပ်ဖွဲ့ဝင်တဦးကိုမြန်မာဘက်ကဖမ်းဆီးသွားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါရယ်ဘင်္ဂလားဒေ့ရှ်နဲ့ဂျာဆောက်တပ်ဖွဲ့ဝင်တယောက်တည်ဆုံသွားနိုင်တဲ့အထိဖြစ်ခဲ့တဲ့လို့ရအပေါ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကပြင်းပြင်းထန်ထန်သတိပေးခဲ့တာပါအကြောင်းစုံကိုဆက်သွယ်စုံစမ်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနယ်စပ်ကမြန်မာတပ်ဖွဲ့ဝင်တွေရဲ့စတင်ပစ်ခတ်မှုကြောင့်ပဋိပက္ခဖြစ်ပွားပြီးနယ်ကြားဆောင်တပ်ဖွဲ့ဝင်တယောက်ပျောက်ဆုံးနေတဲ့အတွက်မြန်မာနိုင်ငံကိုဖြေရှင်းပေးဖို့တောင်းဆိုချက်နဲ့ပတ်သက်လို့မြန်မာအစိုးရကတော့ပြန်လည်စီစစ်နေတယ်လို့ပြောပါရယ်မြန်မာအစိုးရရဲ့သတင်းထုတ်ပြန်ချက်မှာတော့မေလ28ရက်နေ့ကမောင်းတော်မြို့နယ်နယ်စပ်ပစ်ခတ်မှုမှာလက်မောင်းတစိမ့်မပါအဝါရောင်ပျောက်ကြားဝစ်ဆင်ထားတဲ့သူတဦးတေဆုံးပြီးတော့လက်နက်တွေသိမ်းဆီးရမိခဲ့တယ်လို့ဖော်ပြထားပါတယ်။ရှေ့တန်းခမရ352စစ်ကြောင်းတစ်ကဘိုးဇော်မိုးအောင်ဦးဆောင်တဲ့တက်စိတ်တစိမ့်ဟာလုံခြုံရေးကင်းပုံးဝင်နေတဲ့အချိန်မှာဘင်္ဂါလီနှစ်ဦးကမြန်မာနယ်စပ်ခြံစည်ရိုးပေ800လောက်အထိရောက်လာတဲ့အတွက်လက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့ဆိုပါတယ်။ဒီပြည်ရဲ့နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ရဲ့ဆွဆွဲချက်ကိုတပ်ဆိုင်ရာကစတင်စုံစမ်းနေတဲ့အကြောင်းမြန်မာနိုင်ငံသားဤဝင်ကြီးဌာနတာဝန်ရှိသူတယောက်က VOE ကိုပြောပါရယ်
ဖြစ်နေနေသေးပါပဲဒီဟာဒီအဲကျွန်တော်တို့ကတော့တရင်းသားထဲမှာတော့အဲဖြစ်စဉ်နဲ့တော့ဟိုမောင်းတော်မှာသူဖြစ်ကောင်းဖြစ်စဉ်ဖြစ်လို့သူတို့တယောက်တည်ဆုံးပါညာဆိုတော့ကျွန်တော်တို့တရင်းထုတ်ကြံရင်ဖြစ်ပါတယ်ဟိုတို့ဟိုအဲဒီဟာနဲ့ပတ်သက်လို့ကျွန်တော်ထပ်ပြီးတော့ဟိုသူတို့ပြောတဲ့ဟာစစ်သားဟုတ်မဟုတ်သားတွေကတော့ကျွန်တော်စီစစ်နေတယ်ဆင်မရှိပါသေးရဲ့ဟိုဒါမဲ့ကျွန်တော်တို့ကတော့ဆာဟိုနှစ်ဖက်တော့ဆက်သွယ်ပြီးတော့ဒီကိစ္စကြီးတော့ရည်ယူဆောင်ရွက်နေပါ
ဘင်္ဂလားဒေ့ရှ်နိုင်ငံကတော့တည်ဆုံသွားပွဲရှိတဲ့နေသားဆောင်တပ်ဖွဲ့ဝင်ကိုပြန်ပေးဖို့နဲ့တိုက်ခိုက်မှုဟာရန်လိုတဲ့လုပ်ရက်ဖြစ်နေပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တဲ့အကြောင်းလဲရန်ကုန်မှာရှိတဲ့ဘင်္ဂလားဒေ့ရှ်တန်ယုံတာဝန်ရှိသူတဦးကိုကူကပြီးတော့မြန်မာ Times သတင်းကဖော်ပြခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်မှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကနေကင်းလှည့်နေတဲ့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ဖွဲ့ကိုစတင်ပစ်ခတ်ခဲ့တယ်လို့ရန်ကုန်မြို့ကဘင်္ဂလားဒေ့ရှ်တန်ယုံတာဝန်ရှိသူကပြောဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့သူတို့ရဲ့နေသားဆောင်တပ်ဖွဲ့ဝင်တဦးကိုမြန်မာဘက်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆွဆွဲထားပြီးသူ့ကိုပြန်ပေးဖို့ဒါကမျိုးတော်ကမြန်မာတပ်အမတ်ကြီးကိုအကြောင်းကြားထားတဲ့အကြောင်းလဲသတင်းမှဖော်ပြထားပါတယ်။ပဋိပက္ခဖြစ်ပွားပြီးနောက်မှာတော့အခုအခါဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်မှာလုံခြုံရေးတွေတိုးမြင့်ထားတယ်လို့လဲဒါကမျိုးအခြေဆိုင်ကလဒန်သတင်းဌာနရဲ့အက်ဒီတာကိုတင်ဆိုးကပြောပါရစေ
။သိမှာမဟုတ်ရတော့ရှိတယ်တိုးလာတယ်အရင်ကတော့ဗမာဘင်္ဂလားဒေ့ရှ်ဘက်ကတော့ဗမာပြည်နဲ့အဲသူတို့ရှိတိကင်ငယ်နဲ့နေကြီးနဲ့ပြီးတော့လွန်ခဲ့တဲ့ဗမာသူတို့စီဝဲဟို conference လို့တော့ပြောတယ်ညပြောကြတယ်သူတို့ကဘယ်လိုလိုက်လျော်လဲကောဗမာပြည်ကဘယ်လိုသူတို့လိုက်လျော်မယ်ပါညာပေါ့နေသက်လွန်ကျွန်းရဲ့ဘယ်လိုလုပ်မယ်ဆိုတဲ့အဲ့ဒီဟာလည်းသူတို့ပြောကြတာပြောနေကြတယ်ဒီမှာဒီလိုပြည်လာတဲ့ကတည်းကသူတို့ကလည်းသူတို့လိုလူကြီးတယ်ဆိုပြီးတော့သူတို့တောင်းနေကြတယ်ဆိုတော့ဒီနေ့ဇပကလူတွေကလည်းကြောက်လန့်ပြီးတော့တွက်လာကြတယ်ဘုလို့ဆိုတော့ဖြစ်တဲ့အဲ့ဒီမှာသူတို့ပြင်သူတို့ပဲခံရရမယ်သူတို့ချောင်ပေးတဲ့ပုံစံမျိုးပေါ့
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒေသမှာနှစ်ဖက်တင်းမာမှုတွေမြင့်နေချိန်အခုလိုမတော်တဆပစ်ခတ်မှုတွေဖြစ်ခဲ့တာပါမေလ18ရက်နေ့ကလည်းဘင်္ဂလားဒေ့ရှ်ကနေမြန်မာကိုတရားမဝေခိုးဝင်လာတဲ့လက်နက်ကိုင်တစုကနေမြန်မာနယ်ခြားဆောင်တပ်ကိုတိုက်ခိုက်ခဲ့ပါတယ်ရှင်